ဘရာဇီးနိုင်ငံကလွတ်တော်မှတည်ဟာသမရဒယ်မာရူဆက်ဖ်ကိုတရားစွဲဆိုရေးအတွက်ဒေသဆောင်တော်ချင်းတနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒါဟာဘရာဇီးနိုင်ငံမှာလက်တော်ရင်ဆိုင်နေရတဲ့နိုင်ငံရေးပဋိပက္ခတွေကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။အောက်လွတ်တော်မှာရှိတဲ့လွတ်တော်အမစုစုပေါင်းရဲ့၃ပုံ၄ပုံရဲ့ထောက်ခံချက်ရရှိရင်ဒီဆိုကိုအထက်လွတ်တော်ကိုပို့မှာဖြစ်ပါတယ်။သမရရူဆက်ဖ်အနေနဲ့သူ့ရဲ့ဒုတိယသမရတက်တန်းထက်ဝက်ကျိုးတဲ့အချိန်မှာယာရုကဆင်းပေးဖို့ဖြစ်လာနိုင်တဲ့မဲခွဲဆုံးဖြတ်မှုနောက်တစ်ခုနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။သမရကိုတရားစွဲဆိုမဲ့အစီအစဉ်ကိုတော့တောက်ကြနေကစတင်ခဲ့ကြတာပါ2014ခုနှစ်ရွက်ောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းအစိုးရဘက်ကလိုအပ်ချက်တွေရှိခဲ့တာကိုဖုံးကွယ်ဖို့ကြိုးစားတဲ့အနေနဲ့မတမာပြီးတရားမဝင်တဲ့ငွေကြေးဆိုင်ရာအလွဲသုံးစားပြုမှုတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေကြောင့်သမရရူဆက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေလွန်ခဲ့တဲ့လအနည်းငယ်အတွင်းတိုးမြင့်လာခဲ့ပါတယ်သမရရူဆက်ကတော့အဲ့ဒီဆွဆွဲချက်တွေကိုညှင်းပယ်ထားပါတယ်သူမအပေါ်ဝေဖန်သူတွေကတိုင်းပြည်စည်းဝါးရေးကျဆင်းနေတဲ့ဟာသမရကြောင့်ဖြစ်ကြောင်းနဲ့အစိုးရပိုင်း Petrobras ရေနံကုမ္ပဏီအတွင်းကြီးမားတဲ့အာဂရိလိုက်စားမှုတွေမှာပါဝင်နေတယ်လို့ပြစ်တင်ပြောဆိုနေကြပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့သမရရူဆက်ဖာတိုင်းပြည်ကို73နှစ်ကြာအုပ်ချုပ်လာခဲ့တဲ့လက်ဝဲရင်းအလုပ်သမားပါတီကိုကိုယ်စားပြုပြီး2010ခုနှစ်မှာပထမဆုံးအကြိမ်ရွေးကောက်ခံခဲ့ရပြီးတဲ့နောက်2014ခုနှစ်မှာပြန်လည်အရွေးခံခဲ့ရတာဖြစ်ပါတယ်။